ဘင်္ဂလားဒေ့ရှ်ဘက်မှလည်းဒီရေကြီးမြေပြိုမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်ပါဝင်6ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာဒီနေ့မူတီထံမြေပြိုတာကြောင့်ရိုဟင်ဂျာဒုက္ခသည်3ဦးပါဝင်အခုလိုသေဆုံးပြီးဒဏ်ရာရသူအများအပြားရှိတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေပါတယ်။3ရက်ဆက်တိုက်မူတီထံရွာပြီးတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေပါဝင်ကောက်ဆက်ဘဇာခရိုင်သီးခြားနေရာနှစ်ခုမှာမြေပြိုခဲ့တယ်လို့ဒုက္ခသည်ရေယာစီမံကုကဲရာရှိမိုဟာမက်ရှမ်ဆတ်ဒူဇာကပြောတာပါတစ်ချိန်တည်းမှာပဲအိန္ဒိယအရှေ့မြောက်ပိုင်းဒုက္ခသည်စခန်းတစ်ခုမှာထိမ့်သိမ်းခံထားတဲ့မျိုးသမီးတွေနဲ့ကလင်းငယ်တွေပါဝင်ရိန်ဂျာမွတ်စလင်တရားကျော်အစာငတ်ခံဆန္ဒပြနေတယ်လို့အိန္ဒိယအာဏာပိုင်တွေကရိုက်တာသတင်းကိုပြောပါတယ်ဆန္ဒပြသူတွေနဲ့ရိန်ဂျာဒုက္ခသည်103ယောက်နဲ့ချင်းလူမျိုးဒုက္ခသည်30ပါပါတယ်သူတို့ကိုစခန်းထဲရဲအကန့်အသတ်မရှိထိန်းထားတာကြောင့်ပြန်လွတ်ပေးဖို့နဲ့UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနေနဲ့ပြည်내နေရာချထားရေးလှုပ်ဆောင်ပေးဖို့တောင်းဆိုထားတာပါဒီကိစ္စနဲ့ပတ်သက်ပြီးအာသံပြည်내တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ရခိုင်ပြည်내အတွင်း2019ခုနှစ်စစ်တပ်နယ်မြေရှင်းလင်းမှုတွေတုန်းကနေရစွန့်ခွာထွက်ပြေးခဲ့တဲ့ရိန်ဂျာဒုက္ခသည်တသန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းတွေမှာခိုးလုံနေတာပါလက်တတော်မြန်မာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့လတွေအတွင်းနောက်ထပ်ရိန်ဂျာဒုက္ခသည်8000လောက်ဘင်္ဂလားဒေ့ရှ်ထွက်ပြေးခဲ့ပါတယ်ခင်ဗျာ